ပါရရှင်ပါခင်ဗျာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဖေဖော်ဝါရီလ6ရက်နေ့ကထိုင်းနိုင်ငံရဲ့အရွေးချယ်ခံအရသာအစိုးရဟာကျန်းသက်စာကျင်းပပြီးအစိုးရအဖြစ်စတင်ဆောင်ရွက်ပြီဖြစ်ပါတယ်လွန်ခဲ့တဲ့15လကစစ်တပ်အာဏာသိမ်းခဲ့ပြီးပေးထားခဲ့တဲ့ဂရီအတိုင်းဖွဲ့စည်းပုံအခြေခံစည်းမျဉ်းအသစ်ကိုရေးအဲ့ဒီနောက်ရွေးကောက်ပွဲလုပ်ကာအနိုင်ရတဲ့အရသာအစိုးရကိုကြိုက်သည့်ဖြစ်စေမကြိုက်သည့်ဖြစ်စေထိုင်းစစ်တပ်ကအာဏာလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ကက်လျက်ရှိတဲ့အိန္ဒိချင်းမြန်မာနိုင်ငံမှာတော့ဖွဲ့စည်းပုံစည်းမျဉ်းဆွဲပြီးအနိုင်ရတဲ့ပါတီကိုအာဏာလွှဲပေးပါမယ်လို့စစ်တပ်ကကတိပေးထားပေမဲ့နှစ်ပေါင်း20တိုင်တဲ့အထိဒီကတိကိုအကောင်အထည်ဖော်နိုင်ခြင်းမရှိသေးပါဘူး။ထိုင်းနိုင်ငံမှာအာဏာသိမ်းပြီး15လအကြာရွေးကောက်ပွဲပြုလုပ်တဲ့အခါ PPP ပြည်သူ့အာဏာပါတီကအနိုင်ရပါတယ်။ဒီပါတီဟာအဓိကအဖြစ်စစ်တပ်ကအာဏာသိမ်းတာကိုခံလိုက်ရတဲ့မစ္စတာတန်ဆင်ရှီနာဝါရဲ့လူရင်းတွေနဲ့မဟာမိတ်မိတ်ဆွေတွေဥဆောင်တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းစစ်တပ်ကပေးထားတဲ့ကတိအတိုင်းအာဏာပြန်လွှဲပေးလိုက်ပါတယ်။ထိုင်းစစ်တပ်အနေနဲ့ထိုင်းနိုင်ငံရဲ့ဇက်ခုံကနေအပြီးတိုင်ပြန်လည်ထွက်ခွာမှာပါလို့ရွေးကောက်ပွဲမတိုင်မီကထိုင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအနုပေါင်းပို့ချင်တာကကတိပေးထားခဲ့ပါတယ်ထိုင်းစစ်တပ်အနေနဲ့အာဏာသိမ်းထားစဉ်တစ်နှစ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေကိုအပြီးရေးဆွဲပါတယ်မြန်မာနာအဖစစ်အစိုးရကတော့ဖွဲ့စည်းပုံအခြေခံစည်းမျဉ်းဥပဒေကိုရွေးကောက်ပွဲအနိုင်ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကနေရေးဆွဲရမယ်လို့ဥပဒေထုတ်ပြဋ္ဌာန်းထားပေမဲ့ရွေးကောက်ပွဲအနိုင်ရတဲ့ NLD မပါဘဲဖွဲ့စည်းပုံရေးဆွဲနေတာ14နှစ်ပြည့်တဲ့အထိမပြီးသေးတာတွေ့ရပါတယ်ထိုင်းစစ်တပ်အနေနဲ့ပေးထားတဲ့ဂတိအတိုင်းအာဏာပြန်လွှဲပေးပေမဲ့စစ်တပ်အနေနဲ့စိုးရိမ်မှုရှိတာကိုတော့တွေ့ရပါတယ်။ပြန်လည်ပြင်ဆင်ရေးဆွဲတဲ့ဖွဲ့စည်းပုံစည်းမျဉ်းမှာစစ်တပ်ကနေဝင်ရောက်ထိ ंछ ုံနိုင်တဲ့ဥပဒေနှစ်ခုကြာထန်းထားပါတယ်။တစ်ခုကမြို့သားလုံခြုံရေးကိုထိပါတယ်လို့ယူဆရင်လူတဦးကို6လအထိတရားရုံးမထုတ်ဘဲဖမ်းဆီးပိုင်ခွင့်နဲ့နောက်တစ်ခုကတော့ထိပ်ပိုင်းစစ်ဘက်အရာရှိတွေကိုအပြောင်းအလဲလုပ်တဲ့အခါကာကွယ်ရေးဝင်ကြီးဒုတိယကာကွယ်ရေးဝင်ကြီးကာကွယ်ရေးဦးစီးချုပ်ကြီးရည်လေးဦးစီးချုပ်စတဲ့စစ်ဘက်တာဝန်ရှိသူ9ဦးပါဝင်တဲ့အဖွဲ့ရဲ့အတည်ပြုချက်ရယူရမယ်ဆိုတဲ့အချက်မျိုးထည့်သွင်းထားပါတယ်မြန်မာနာအဖစစ်အစိုးရကတော့ဖွဲ့စည်းပုံစည်းမျဉ်းကို15နှစ်ကြာရေးဆွဲနေတဲ့အပြင်နိုင်ငံကောင်းဆောင်ဟာစစ်ရေးအတွေ့အကြုံရှိရမယ်စစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းယူမယ်စတဲ့အချက်တွေထည့်သွင်းထားပြီးစစ်တပ်ကသဘောမတူရင်ပါလီမန်နဲ့အရက်ဖက်အစိုးရဘာမှလုပ်လို့မရအောင်ပြုလုပ်ထားတယ်လို့ဖြစ်နေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကပေးထားတဲ့ဂတိအတိုင်းရွေးကောက်ပွဲလုပ်ပေးတဲ့အခါဒီမိုကရက်ပါတီဘက်ကလိုက်တယ်။တစ်ဖက်အတိုက်ခံပါတီကိုဖိနှိပ်မယ်လို့အတန်တွေထွက်ခဲ့ပေမဲ့ရွေးကောက်ပွဲအတွင်းစစ်တပ်ကဝင်ရောက်ဆွတ်ပတ်တာမျိုးမလုပ်ခဲ့ဘဲတကယ်တမ်းရွေးကောက်ပွဲမှာဝန်ကြီးချုပ်တက်ဆင်ရဲ့မဟာမိတ်တွေအနိုင်ရရှိသွားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရကပြောဆိုထားတဲ့ဒီမိုကရေစီဖော်ဆောင်ရေးအဆင့်9ဆင့်အရသွားရင်တောင်ဖွဲ့စည်းပုံအခြေခံစည်းမျဉ်းရေးဆွဲပြီးရင်ရွေးကောက်ပွဲထပ်လုပ်ရအောင်မှာဖြစ်ပါတယ်။1990ရွေးကောက်ပွဲလုပ်တော့ကလွတ်လပ်ပြီးတရားမျှတပါတယ်လို့အတိအမှတ်ပြုခဲ့ပေမဲ့ဒီတစ်ခါရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိနိုင်ပါမလားလို့တန်တရားရှိသူတွေရှိပါတယ်။စစ်အစိုးရဟာပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအသင်းကိုသူတို့ရဲ့အရက်ဖက်နိုင်ငံရေးအင်အားစုအဖြစ်တွန့်ပို့နေတယ်လို့အကဲခတ်တွေကသုံးသပ်ထားပါတယ်။တိုင်းပြည်ရဲ့ဂန္ဓာအသီးသီးကိုကြက်ခိုင်ဖွံ့ဖြိုးရေးအသင်းအောက်သွတ်သွင်းနေပြီးစစ်အစိုးရခေါင်းဆောင်တွေကိုယ်တိုင်ဦးဆောင်တဲ့အဖွဲ့ဖြစ်ပါတယ်။ဒါကြောင့်နောက်တစ်ချိန်ရွေးကောက်ပွဲမှာကြက်ခိုင်ဖွံ့ဖြိုးရေးအသင်းဟာတနည်းမဟုတ်တနည်းပါဝင်ပတ်သက်လာမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအခက်အခဲတွေ့အောင်လှုံ့ဆော်မှာဖြစ်တယ်လို့အဲ့ဒီအကဲခတ်တွေကသုံးသပ်ထားကြပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားဆိုတဲ့မေးခွန်းကိုအကဲခတ်တွေကပုံမိုစိတ်ဝင်စားလာပါတယ်။တက်ခိုင်ဖွံ့ဖြိုးရေးအသင်းဟာနိုင်ငံရေးအရာဂုဏ်သိက္ခာရှိတဲ့အဖွဲ့ဖြစ်လာနိုင်စရာမရှိဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။2003ခုနှစ်ဒေါအောင်ဆန်းစုကြည်နဲ့ NLD အဖွဲ့ဝင်တွေကိုတေချေတဲ့အထိရိုက်နဲ့တိုက်ခိုက်တာဟာတက်ခိုင်ဖွံ့ဖြိုးရေးအသင်းရဲ့လက်ချက်ဖြစ်တယ်လို့ယူဆကြပြီး2009ခုနှစ်စက်တင်ဘာလဆန္ဒပြပွဲတွေအတွင်းမှာလည်းယဟန်တန်ဃာတွေကိုရိုက်နဲ့တပ်ဖြတ်ရမှာကြက်ခိုင်ဖွံ့ဖြိုးရေးအသင်းကိုစစ်အစိုးရကအသုံးပြုခဲ့တယ်လို့ယုံကြည်ကြပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီရင့်တန်သည်ဖြစ်စေမရင့်တန်သည်ဖြစ်စေ ထိုင်းပြည်သူတွေအနေနဲ့တိုင်းနယ်သက်ရောက်အစိုးရတရက်ကိုရွေးကောက်ပွဲနဲ့ရွေးချယ်နိုင်တဲ့အနေအထားဖြစ်တဲ့အတွက်မြန်မာနိုင်ငံတက်ဆိုင်ရင်တော့အများကြီးအခြေအနေတိုးတက်တယ်လို့အခက်ခတ်တွေကသုံးသပ်ဖော်ပြကြောင်းတင်ပြလိုက်ရပါတယ်။